အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်နိုင်ငံပေါ်ထောက်ပံ့ကူညီမှုတွေအဆုံးသတ်လိုက်တာနဲ့ပတ်သက်တဲ့အထက်လွှတ်တော်မရန်ဖော်ရဲ့ရေးသားချက်ဟာကောင်းတဲ့တင်ပြယူဆချက်ဖြစ်ကြောင်းမနစ်တော့ကြာနှစ်နောက်ပိုင်းကလူမှုကွန်ရက် Twitter ပေါ်မှာတုတ်ပြန်ရေးသားလိုက်ပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းပါကစ္စတန်အပေါ်ပေးနေတဲ့ထောက်ပံ့ကူညီမှုအဆုံးသတ်ရမူကြမ်းတရားကိုအစိုးတင်သွင်းတော့မှာဖြစ်ကြောင်းသူတင်သွင်းမဲ့မူကြမ်းကြောင့်ပါကစ္စတန်နိုင်ငံစီကိုပေးနေတဲ့ငွေတွေကိုပြန်ပြီးရယူနိုင်မှာဖြစ်ပြီးပြည်တွင်းခြေကန်ဆောက်အောင်လုပ်ငန်းတွေဖြစ်တဲ့လမ်းနဲ့တရားဆောက်လုပ်ရေးလုပ်ငန်းတွေမှာအသုံးပြုသွားနိုင်မှာဖြစ်တယ်လို့အထက်လွှတ်တော်မှဖော်က Twitter ပေါ်မှာရေးသားခဲ့တာပါပါကစ္စတန်ကိုပေးနေတဲ့စစ်ရေးအထောက်ပံ့တွေကိုကန့်သက်သွားမယ်လို့သမ္မတထရမ့်အစိုးရအဖွဲ့ကကြာတာပြင်းနေမှာကြေညာခဲ့ပြီးအာဖဂန်တာလီဘန်နဲ့ဟာဂနီအကြမ်းဖက်အဖွဲ့ကွန်ရက်ကိုတိုက်ခိုက်ဖြိုခွင်းသွားမယ်လို့ပါကစ္စတန်ဘက်ကပြတ်သားတဲ့ဆုံးဖြတ်ချက်မချမှချင်းပါကစ္စတန်ပေါ်ထောက်ပံ့ကူညီမှုတွေကိုရဆိုင်ထားမှာဖြစ်ပါတယ်ထောက်ပံ့ကူညီမှုတွေကိုရဆိုင်လိုက်မယ်ဆိုရင်စစ်ရေးအတုံးဆောင်ပစ္စည်းတွေအတွက်ဒေါ်လာ1ဘီလီယံပေါ်တက်ရောက်မှုရှိစေမှာဖြစ်တယ်လို့အကြံဖက်ဝါဒအတန်းပြန်နေနေရင်းလုပ်ငန်းလှည့်ပတ်မှုတွေအတွက်ဒေါ်လာ3,900ပေါ်မှာလည်းတက်ရောက်မှုရှိစေမှာဖြစ်ကြောင်းအစိုးရတာဝန်ရှိသူတွေကမနစ်တော့ကြာနေမှာပြောဆိုခဲ့ပါတယ်ကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုအလေးနဲ့လိုက်နာကြောင်းပြသဖို့ပါကစ္စတန်ဘက်ကအချင်းအပြေအဝါရရှိခဲ့ကြောင်းအမေရိကန်အစိုးရအကြီးအကဲတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုခဲ့ပြီးကျွန်တော်တို့အနေနဲ့ဘာကိုမျှော်လင့်ထားသလဲဆိုတာရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်ပေမဲ့စိတ်မကောင်းစွာပဲကျွန်တော်တို့လူလာတဲ့အတိတ်ပဲရှိတဲ့ဆောင်ရွက်ချက်မျိုးကိုမတွေ့ခဲ့ရကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်